ံဆိုတာအလုပ်လို့ပြောကြပြီးမြမအဘိဓမ္မာတော့ကိုနှုတ်စိတ်တစ်ခုခုနဲ့လုပ်တဲ့အမှုကောင်းကျိုးမကောင်းကျိုးဖြစ်စေတဲ့အကြောင်းတို့အတိတ်ပဲဖွင့်ပါလေဒုတိယဟာကံဥရုစိတ်အာဟာရ၄ပါးညင်ညွတ်ညှတ်တာအကျမ်းမာမယ်လို့ဆိုပါတယ်ဥရုဆိုတာတင့်တကိုသုံးပန်းချာတတ်မှတ်တဲ့နှွေမိုးဆောင်ကာလလေမိုးစားတဲ့သဘာဝအခြေအနေဖြစ်ပါတယ်စိတ်ကတော့အာယုံကိုပြတ်တဲ့သဘောတရားသဘောထားနဲ့ဆဲလန်းချက်တွေဖြစ်ပြီးအာဟာရကတော့အစာအစာသွေးသားအင်အားဖြစ်စေတဲ့ဩဇာတတ်လို့ပြောပါတယ်နေစရာဤမြေကွာကိုလူတယောက်လိုသဘောထားကြည့်ရင်ကဘာမြေကြီးကျမရေးတဲ့ကံဆိုတဲ့ကိုနှုတ်စိတ်တစ်ခုခုနဲ့လှုပ်တဲ့အမှုမှန်သမျှကောင်းဖို့လိုပါတယ်။မြန်မာနိုင်ငံမှာဥရု၃ညီရှိပေမဲ့အမေရိကန်ပြည်ထောင်စုမှာຫນွေဥຫນွေသူရတီကျွေးတဲ့ဆောင်းဦးနဲ့ဆောင်းရဲလို့ဥဒု၄ညီရှိပါတယ်။ဆောင်းဦးမှာကြတဲ့နှင်းကြောက်ရေရသလိုနိုဗ ెంబ ာလကဧပြီလအတွင်းကြောက်တက်တဲ့မုန်တိုင်းနဲ့အတူရွာတတ်တဲ့မိုးကနေရေရပြီးမိုးဥဒုရဲလို့သိကြမရှိပါဘူး။အဘာပြေမှာမုတ်တုံမိုးဖြင်းဖြင်းရွာတဲ့မီလာကနေမိုးလေကင်းစင်တဲ့အောက်တိုဘာလကတော့အမေရိကန်က6တွေ့တဲ့ရာသီဖြစ်လို့နေပါတယ်။လက်ရှိအမေရိကန်သမရကတကမ္ဘာလုံးလူလူကလက်ခံနေတဲ့ရာသီဥရုပြောင်းလဲနေတာကိုလက်မခံခြင်းသေးပေမဲ့သူ့နိုင်ငံမှာတော်မီတွေလောင်းဟာရီကိန်းမုန်တိုင်းတွေတိုက်ဆင်းရဲတွေအရေးပြောနှုံမြန်ပြီးမြစ်တွေတွေဒရောစီလို့ညရိုးတလျှောက်ရေတွေကြီးနေတာလက်တွေ့ပဲဖြစ်ပါတယ်။ဒီလိုရာသီဥတုပြောင်းလဲနေတာကဘာမြေကြီးပူနွေးလာပြီဆိုတာပညာရှင်တွေကလည်းသတိပေးထားလက်တွေ့လည်းကြုံနေရပေမဲ့တမန်လူတွေနားလည်ဖို့မလွယ်လှဘူးလို့နော်ဝေးနိုင်ငံမှာအခြေစိုက်ပြီးခုမြန်မာနိုင်ငံမှာမြမလူမှုဘဝလေ့လာနေတဲ့ဒေါက်တာဝင်းမောင်ကပြောတာပါ
လူပိနားလည်ဖို့ခက်တယ်လေဥပမာအဖြစ် Global Warming ကိုလွန်ခဲ့တဲ့နှစ်ပေါင်း50ကျော်60လောက်ခရဲက Research Scientist တယောက်ကပြန်ပြခဲ့အဲဒီတော့ကဘသူမှပြီးမဆိုင်ခဲ့ဘူးလေပြည့်ပြည့်နဲ့15နှစ်နှစ်20လောက်ကမှစပြီးတော့သူပြောတာဟုတ်ပါကလားဆိုအဲ့ဒီလိုပြည့်တဲ့အချိန်ကျတော့နောက်ကျသွားပြီလေ Global Warming ကသိုးတဲ့ဆိုသိုးတဲ့ဆိုတာဟိုးတုံးကပြန်ပြခဲ့တဲ့ဥစ္စာကိုလက်ညှိရှုခဲ့တာ
လူချင်းလောင်စာရီမိရှုနေရင်ကမ္ဘာအဖူချိန်မြင့်တက်လာမယ်လို့ Sweden ပညာရှင် Svantier Hanius က1896ခုခရဲကပထမဆုံး Hawking ထုတ်ထားပေမဲ့1960ပြည့်လွန်မှာပဝင်းကျင်ဝါဒီတွေကစသတိထားလာလို့ဒီကိစ္စသတိပေးလာပြီမဲ့သိပ္ပံပညာရှင်တွေက1980ပြည့်လွန်ပိုင်းတွေမှာလက်ခံလာတာလို့ဗြိတိန်သုတေသီ Clyde Ponting က A Green History of the World The Environment and Collapse of Great Civilizations ဆိုတဲ့ကမ္ဘာအစိမ်းအောင်သမိုင်းကောင်းစဉ်နဲ့သဘာဝပဝင်းကျင်နဲ့မဟာယဉ်ကျေးမှုပြိုလဲခြင်းဆိုတဲ့စာအုပ်မှာရေးသားထားပါတယ်1980ပြည့်လွန်နှစ်ပိုင်းတွေတုန်းကဆိုရင်မြန်မာနိုင်ငံမှာတတော်တွေလည်းခုထိမပြုံးသေး။တဘာဝသယံဇာတတွေကလည်းခုလောက်မီးကုန်ရန်ကုန်မထုတ်ယူသေးတာမို့ Global Warming ဆိုတဲ့ကမ္ဘာကြီးတစ်နေ့ကျရင်ပူနွေးလာမယ်ဆိုတာဒဏ္ဍာရီတစ်ပုဒ်လိုဖြစ်ခဲ့ပါတယ်။ခုတော့ကမ္ဘာခင်းကျင်းတိုင်းလိုက်လို့ရာသီဥတုဖောက်ပြန်လာတယ်ဆိုပြီးစင်ကြီးပေးကျင်နဲ့ပေးနိုင်ပေမဲ့ဥတုရာသီတောကိုမှီးဆိုစကားအတိုင်းတတော်တွေကုန်ခန်းသွားတဲ့ကချင်ပြည်နယ်နဲ့ဒီနေ့ရာသီဥတုအခြေအနေကိုကေရီယန်ကြီးကချင်ဖွံ့ဖြိုးတွတ်တဲ့ရေကွန်ရဲ့အတွင်းမှုဥစားကြီးက
ချင်းဒီနေရာတော့အရင်တော့နွေရတီဆိုတာ AP တလားတော့ပဲရှိရှိရတယ်ကျွန်တော်ငယ်ငယ်တုန်းကအခုကတော့နွေရတီက6လလုံးလုံးကိုတတော်ကိုအပူပြင်းထန်တဲ့အပိုင်းမှာဖြစ်လာတာအဲ့ဒါကိုသိရတာ AP မေဂျွန်လို့ဆိုတာလုံးဝကိုနေလို့မရတဲ့အပိုင်းအရင်တော့မန္တလေးရောက်မှတတိယအရသာခံစားရဆိုတော့အခုကချင်းဒီနေရာတော့မကျနာဆိုတာတော်တော်ချမ်းနေရအရင်တော့ဒီအောက်တိုဘာရောက်လို့ရှိရင်ကိုယ်အောက်တိုဘာရောက်လို့ရှိရင်ဘာမှကျွန်တော်တို့ဒီမှာဒီရတဲ့ခံစားရတဲ့အနေထားပေါ့ဒီအခုရနိုဝင်ဘာတိဆိုတာနေ့တင်မဝိတုရောက်ရတဲ့အနေထားမှာဖြစ်တာတော့ကျွန်တော်တို့အရင်တော့တည်င်းချွတ်ဆိုငယ်ငယ်တုန်းကတော့အလွေးထေနဲ့စပေးနဲ့ရှင်ချနာပတ်လို့ရှိရင်တတော်ကိုချမ်းတဲ့အတွက်ကြောင့်မနှုတ်တဲ့တစ်ခုပြီးတစ်ခုကျွန်တော်တို့ဝေဝတ်တယ်အခုတော့အောက်တိုဘာတည်င်းချွတ်ဆိုတာအလွေးထေမဝတ်တဲ့တိုင်းသွားလေတယ်အခုနိုဝင်ဘာတိအလွေးထေမဝတ်တဲ့နေလို့ရတဲ့အနေထားမှာဖြစ်လာတော့တာဒါတော့တတော်ကိုရာဒီဥတုပူလာတဲ့အပိုင်းပါလို့နော်အချင်းပြေနေမှာ
ကံဆိုရာလို့လို့ပြောပြီးမင်းမြမအများစုဟာကံငုံယုံတက်တာမို့ကံယုံနဲ့ငါပိုက်ကြမှာသေးကံငုံယုံစိုးပုံမင်းရလို့စတဲ့သတိပေးတဲ့စကပုံနေရှိတယ်လို့ကံမရှိညာရှိတိုင်းမွဲတို့ကံမခိုင်တန်းတန်းအိဆောက်တော့ကံမှောက်လို့ကျိုးတို့ကံသာလင်းအမိကံသာလင်းအဖစတာတို့နဲ့ကံငုံယုံမယ်ဖွဲ့တတ်ပြန်ပါလေ ကမ္ဘာရာသီဥတုပြောင်းလဲတံကိုကြုံရတာချင်းတူတူချမ်းသာတဲ့နိုင်ငံတွေထက်ဆင်းရဲတဲ့နိုင်ငံတွေကပိုထိခိုက်မှာမို့ဒါဟာကမကောင်းဘူးလို့ပြောနိုင်ပါလားဒေါက်တာဝင်းမောင်ကတော့
အဒီကအကောက်လွဲပြီးတော့စစ်စင်ရဖြစ်တာကိုကံလို့ယူဆပြီးတော့ကမ္မတကာပဲဆိုတော့အားကြအဲ့ဒီဟာတွေကလည်းလွဲရပါတယ်။ကံကိုယုံလို့မရဘူးလေ။ကံဆိုတာအသိဉာဏ်နဲ့လည်းသွားဆက်ဆက်တယ်လေ။ကံဆိုတာအလုပ်ဆိုတော့ကိုကမှမှန်ကန်ကန်လုပ်ပါမှကိုကံကောင်းပါလေ။အဲ့မှမှန်ကန်ကန်လုပ်ဖို့ဆိုတာဘာလို့လဲလဲဆိုတော့အသိဉာဏ်နဲ့ထိန်းဖို့လည်းလိုတယ်။အဲ့ဒီစစ်စင်ကတစ်ဆက်တည်းလာမှာကိုအဲ့ဒီအတွက်ကိုလူအတိုင်းဝိုင်းတစ်ခုလုံးရဲ့ရည်တည်မှုကိုကိုကအမျိုးမြင်ရှိရှိနဲ့စဉ်းစားဆင်ခြင်ထားပါမှလူဒီအလုံးရဲ့စက်အိုးရင်ကြီးတွေကိုထိနိုင်မှာခုဘာမှထမလုပ်ဖဲနဲ့ချစ်ချင်ရဖြစ်กว่าဆိုပြစ်စလက်ကနေလိုက်တဲ့ခါကျတော့အလုံးမလုပ်တဲ့အတွက်တန်ဟာဘယ်လိုမှမကောင်းနိုင်တော့အဲ့ဒီ logic ကိုကျွန်တော်တို့လူမျိုးကလွတ်တယ
်ညီမအပိဓာမာတင်ကံကိုလွတ်တဲ့အမှုကောင်းကျိုးဆိုးကျိုးဖြစ်စေတဲ့အကြောင်းလို့အတိတ်ပဲဖွင့်ထားတာမို့လူသားတွေလွတ်တဲ့စနစ်ကြောင့်တဘာဝပြည့်ရင်
အရင်ဆုံးကတော့စီးရဲတဲ့နိုင်ငံကြီးခါတာဘာကြီးဖြစ်လိုက်ဘာအတင်းဆောင်ဖြစ်လိုက်ဖြစ်လိုက်ဒီလေရဖို့လာဖြစ်တယ်ကြီးကြီးလည်းမတန်တော့ဘူးအခု AOD ကြီးကဟို research ကြီးကြီးပြန်မလုပ်သေးတာလားတော့မသိဘူးဟိုချင်းလင်းဘက်ကနေပြီးရှင်းလာတဲ့အဲဒီရွှေမိုင်းကြီးမိမိုင်းကလာတဲ့ asset တွေပါတယ်ကကြီးကြီးကိုဘယ်လိုပြောင်းလဲနေကြတယ်ကျွန်တော်တို့မသိနိုင်ရဘူးခလားရွှေချင်းလုပ်ငန်းတွေကကြီးပြတ်မကုန်နိုင်တော့အောင်ရှိတယ်လေစက်ကြီးစက်ငယ်တွေလုပ်နေကြတာရာတုံးပြီးရွှေကျင်နေဟာလေဒီဆိုင်နဲ့တုံးပြီးရွှေကျင်နေဟာလေအဲ့ဒါကြီးကလည်းကြီးကြီးတွေမှာအကုန်လုံးပါလာပြီပါလာတဲ့အခါကျတော့ဒီကြောက်ဒီတော်ဝါကြီးအတွက်ကြီးကြီးမှာအပြောင်းလဲဖြစ်ပြီးတော့ဇာနကြီးခါရောတခြားအရင်းမြစ်တွေရောအကုန်လုံးဖြိလိုက်မှာတော့ဒီကြတယ်ပြည်စီမှာတော့ဒီကြတယ
် ecology ဆိုတဲ့ခရစနစ်ဟာအပင်နဲ့သရဝါတရှိနဲ့သရဝါအချင်းချင်းပဟဇာတာရှိရှိထင်းကြီးဆင်ွေနေတဲ့စနစ်ဖြစ်တာမို့ကန်းဆိုတဲ့အလုပ်မကောင်းရင်ဂေဟစနစ်ယူရင်းရတဲ့အခါလူသားတွေပဲအကျိုးမဲ့စေပါမယ်ရှင်။